အီရန်နိုင်ငံဘက်ဒတ်နိုင်ငံတကာလေဆိပ်မှာအီရန်တော်လှန်ရေးတပ်ထိပ်တန်းခေါင်းဆောင်ကိုဒရုန်းယာဉ်နဲ့တိုက်ခိုက်ဖို့သူအမိန့်ပေးခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်။ဒေတာရင်းနဲ့အမေရိကန်ပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေကိုတားဆီးဖို့တောက်ကြနေမှာအခုလိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုကြောင့်အီရန်နဲ့အရှေ့အလယ်ပိုင်းဒေတာပေါ်ထားရှိရဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေနိုင်မလဲဆိုတဲ့အကြောင်းကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ။အမေရိကန်ရဲ့အီရန်ပေါ်လေယာဉ်စေတက်ခိုက်မှုကြောင့်ကမ္ဘာတဝန်းရဲခဲမှုတွေရှိလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါရယ်မူဝါဒရေးရာကြံပေးအဖွဲ့ United Against Nuclear Iran ရဲ့မူဝါဒပိုင်းဆိုင်ရာညွှန်ကြားရေးမှူး Jason Brodsky ကအခုလိုပြောပါရယ်
Qasem Soleimani was not just a symbol he also has
Qasem Soleimani ဟာပြည်ယုံတသက်မဟုတ်ပါဘူးအီရန်မှာသူကဩဇာကြီးမားသူပါအီရန်ရဲ့ခေါင်းဆောင်ကြီးကိုယ်တိုင်ကလည်းသူ့ကိုအမွန်တင်ပေးထားပါတယ်သူ့ရဲ့ဩဇာအားသာဟာအီရန်မှာတွင်မဟုတ်ပဲဒေတာရင်းကတခြားလက်နက်ကင်ဖွဲ့တွေပေါ်လည်းသက်ရောက်မှုရှိသလိုဒေတာရင်းနိုင်ငံရေးမှာလည်းလူသလိုဂျာဝင်ဟန်တာမှုတွေရှိပါတယ်
။အီရန်ရဲ့တင်ဒကဗျူဟာရေးဆွဲသူလေရွေးစင်ပြည်ဆောင်တမှုကြီးဆိုလမန်နီရဲ့လက်ထောက်အစ်မီလ်ကန်နီကိုအီရန်ခေါင်းဆောင်ကယာဒူးတိုးပေးလိုက်တာဟာလည်းစိတ်ဝင်စားစရာကောင်းတယ်လို့ဆိုပါရယ်။ဆိုလမန်နီကိုအခုလိုတုတ်တင်နှံလိုက်တာဟာသမ္မတဥပမာလက်ထက်အိုစမာဘင်လာဒင်ကိုတုတ်တင်နှံလိုက်တာနဲ့တူတယ်လို့လည်းသုံးသပ်ကြပါရယ်။American Foreign Policy Council အကြီးအကဲဒုက္ခတာ Elan Bamenga
Soleimani's involvement in regional instability
ဒီတော်ရင်းမတိမငင်ဖြစ်စီတော့တခြားအကြံဖက်အဖွဲ့အစည်းတွေနဲ့စနစ်တကျလက်တွဲဆောင်ရွက်နေတာတွေကို American ပေါ့အားလုံးကတည်ထားကြတာပါ Trump အစိုးရအနေနဲ့ Soleimani လူမျိုးကိုအခုလိုတိုက်ခိုက်ပြပြီးတဲ့နောက်ဖြစ်လာမဲ့အကျိုးဆက်အတွက်ပြင်ဆင်ထားပြီးသားပါ
အီရန်ရဲ့အထူးအထားရတဲ့တမှုတအူကိုတက်ပြလိုက်တာကြောင့်အီရန်ဘက်ကလက်တုံပြန်မာကတော့မလွဲပါဘူးလို့ဘာမန်ကဆိုပါတယ်ဒါပေမဲ့လည်းအမေရိကန်ရဲ့စီးရေးအရာအင်အားချင်းမရှင်နိုင်တာရောအမေရိကန်ရဲ့ပို့တင်းမာလာတဲ့အနေအထားကိုအကဲခတ်မိတာကြောင့်ရောအီရန်အနေနဲ့မြန်မြန်ဆန်ဆန်ထိတ်တဲ့ရင်ဆိုင်တိုးမာတော့မဟုတ်ဘူးလို့လည်းသူကထင်ကြေးပြောရတယ်ကက်ဆမ်ဆိုလမနီအသက်ရှင်လျက်ရှိနေတာဒါမှမဟုတ်မရှိတော့တာကအမေရိကန်ရဲ့ကမ္ဘာကြီးအတွက်ပိုးပြီးတော့ဘေးကင်းလုံခြုံစေမလားဆိုတာကိုလည်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ခက်ခဲဆုံးဖြတ်ခဲ့ရကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါရခင်ဗျာ